ရခိုင်ပြည်ရဲ့ငြိမ်းချမ်းမှုနဲ့တည်ငြိမ်အေးချမ်းမှုဟာမြန်မာပြည်ရဲ့ဒီမိုကရေစီထူထောင်ရေးအောင်မြင်ဖို့အတွက်အလွန်အရေးကြီးတယ်လို့ယူဆကြောင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့နေပြည်တော်မှကျင်းပတဲ့ပူးတွဲသတင်းစာရှင်းလင်းပွဲအတွင်းဂျပန်နိုင်ငံသားရေးဝန်ကြီးတာရိုကိုနိုကပြောပါတယ်ရခိုင်ပြည်ကတစ်ဖက်နိုင်ငံကိုထွက်ခွာသွားကြတဲ့သူတွေကိုပြန်လည်လက်ခံရေးအပါအဝင်ကိစ္စရဲ့အတော်များများကိုဒီကနေ့ဆွေးနွေးခဲ့ကြရမှာအစ်စ်ဖွဲ့စည်းလိုက်တဲ့ရခိုင်အရေးလွတ်လပ်တဲ့စုံစမ်းစစ်ဆေးကော်မရှင်ကိုလုံပိုင်ခွင့်တွေကြဲကြဲပြန့်ပြန့်ပေးထားကြောင်းဒေါက်ဆန်းစုကြည်ကလည်းပြောကြားခဲ့ပါတယ်။နေပြည်တော်မှာကျင်းပတဲ့ဝန်ကြီးနှုတ်ဦးရဲ့သတင်းစာရှင်းလင်းပွဲအကြောင်းကိုကိုဇော်ဝင်းလိုင်ကတင်ပြထားပါတယ်ရှင်
။မြန်မာနိုင်ငံကိုတရားကြခီးစဉ်ဖြစ်ရောက်လာတဲ့ဂျပန်နိုင်ငံသားရဲ့ဝန်ကြီးတာရိုကိုနိုနဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့ဒီကနေ့နေပြည်တော်မှာတွေ့ဆုံပြီးရခိုင်ပြည်အရေးရခိုင်ပြည်ကနေထွက်ပြေးသွားကြတဲ့ဒုက္ခသည်တွေပြန်လက်ခံနေရချထားရေးကိစ္စတွေအပါအဝင်ဂျပန်နိုင်ငံရဲ့အကူအညီနဲ့အကောင့်ထွက်ပေါ်နေတဲ့မြို့ပယထာလန်အဆင့်မြင့်တင်ရေးရန်ကုန်မြို့ရင်းလျက်စစ်မီအလုံးလောက်ရရှိရေးလမ်းမဆက်သွယ်ရေးရေဘေးဒုက္ခသည်တွေကိုအကူအညီပေးရစတဲ့အကြောင်းအရာတော်များများကိုဆွေးနွေးကြတာပါတွေ့ဆုံမှုပြီးနေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတော့ရခိုင်ပြည်နဲ့ကိစ္စကလွှမ်းမိုးခဲ့ပါတယ်ဂျပန်နိုင်ငံရဲ့ဝန်ကြီးတာရိုကိုနိုကတော့ရခိုင်ပြည်တည်ငြိမ်အေးချမ်းရေးဟာမြန်မာပြည်ဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်အရေးကြီးတဲ့ကိစ္စရဖြစ်ကြောင်းဘာသာပြန်ကတဆင့်အခုလိုပြောကြားခဲ့ပါတယ်
။ရခိုင်ရှိသူစင်စီယိုယူဒီနဲ့ချင်းကိုကံကိုပုံလောက်ပုံကဖြစ်လာတာ။
ရခိုင်ပြည်နယ်အခြေအနေနဲ့ပတ်သက်ပြီးတန်ဖိုးရှိတဲ့အမြင့်ချင်းဖလှယ်မှုတွေကိုဆောင်ရွက်နိုင်ခဲ့ပါတယ်။ရခိုင်ပြည်ရဲ့ငြိမ်းချမ်းမှုနဲ့တည်ငြိမ်အေးချမ်းမှုဟာမြန်မာပြည်ရဲ့ဒီမိုကရေစီနိုင်ငံထူထောင်ရေးအောင်မြင်စေဖို့အတွက်အလွန်အလွန်ရေးကြည်တယ်လို့ယူဆပါတယ်။မြန်မာဆိုရကလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စည်းမှုကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ MOU လက်မှတ်ရေးထိုးတာစတဲ့မြန်မာဆိုရရဲ့ဆောင်ရွက်ချက်တွေကိုဂျပန်ဆိုရကတံပိုးထားပါတယ်
။ဒီဆောင်ရွက်ချက်တွေကိုအခြေခံပြီးလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်အနေနဲ့ပွင့်လင်းမြင်သာမှုရှိတဲ့စုံစမ်းစစ်ဆေးမှုတွေကိုဆောင်ရွက်နိုင်ဖို့ပူးပေါင်းဆောင်ရွက်ရေးကိုလှုပ်ပေးသွားဖို့ဒုက္ခသည်တွေပြန်လည်နေရာချထားရေးအတွက်နေရာဖန်တီးပေးဖို့ပြည်ရင်းက IDP ဒုက္ခသည်တွေပြန်လည်နေရာချထားရေးအတွက်လည်းပုံမှုဆောင်ရွက်ပေးဖို့တိုက်တွန်းပြောကြားခဲ့ကြောင်းလည်းဝန်ကြီးကိုနိုကပူးတွဲသတင်းစာရှင်းလင်းပွဲအတွင်းမှာပြောကြားခဲ့ပါတယ်။ဒါ့အပြင်ရခိုင်ပြည်နယ်ကိစ္စတွေဖြစ်ရှင်းအတွက်မြန်မာပြည်သူပြည်သားတွေနဲ့လက်တွဲပြီးတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့အတူစဉ်းစားသုံးသပ်ပြီးဆောင်ရွက်တော့မှာဖြစ်ကြောင်းရခိုင်ပြည်နယ်အတွင်းလူသားချင်းစာနာထောက်ထားမှုအကူအညီပေးဖို့မကဘဲပြည်နယ်တစ်ခုလုံးဆင်းရဲနွမ်းပါမှုရှော့ချရေးအတွက်လည်းဆောင်ရွက်ဖို့လိုအပ်ကြောင်းဝန်ကြီးကိုနိုကပြောကြားခဲ့ပါတယ်။ဒုက္ခသည်တွေပြန်လည်လက်ခံရေးကိစ္စပြောဆိုဆွေးနွေးမှုတွေရှိနေတဲ့တစ်ချိန်တည်းမှာပဲရိုဟင်ဂျာတွေကိုနိုင်ငံသားအခွင့်အရေးပေးရေးကိစ္စနဲ့ပတ်သက်လို့ပြည်တွင်းရောပြည်ပကပါဝေဖန်ပြောဆိုမှုတွေရှိနေတဲ့အပေါ်ဂျပန်အခြေစိုက်ယိုမီယိုရီသတင်းတောက်ကမေးတာမှာတော့တောင်ဆန်းစုကြည်ကအခုလိုအကြေတဝင်းပြန်လည်ဖြေကြားခဲ့ပါတယ်။ဒီလို
မျိုးလေးသွားတဲ့မျိုးမှဆိုလို့ရှိရင်ရေလိုကိစ္စတွေနဲ့ရေရှိကိစ္စတွေကိုဒီလိုမျိုးကြီးတာဖြစ်တာ။အဲ့ဒါတွေဆိုလို့ရှိရင်ဒေါက်တာကိုဖီအာနန်ရဲ့အချိန်ထောင်တာကိုကြည့်လိုက်လို့ရှိရင်ဒီလိုကုသလုံးကိုပြန်ပြောထားတာဆိုတာပါ။ဒီမှာဆိုလို့ရှိရင်နိုင်ငံသားဖြစ်ရေးဆိုတာရေရှိကိစ္စပြောဒေါက်တာကိုအနန္ဒာဆိုပြီးဆက်ရှိဖြစ်ချက်ဒေါက်တာကိုအနန္ဒာကော်မရှင်နဲ့ဆက်ရှိထားတယ်အဲ့ဒီမှာဆိုရင်ကျွန်တော်တို့အနေနဲ့80လို့ပြီးတော့80နဲ့တစ်ချက်ကျွန်တော်တို့သူပြောပါဆိုင်ဒေါက်တာကောင်ကျက်ပေါ်လို့ပြီးတော့ကျန်တဲ့6ချက်ခုချက်ကစတဲ့ပုံစံကော်မရှင်ကနေပြီးတော့အချိန်ခံစားထားတယ်တချို့ကိစ္စတွေရေရှိကိစ္စတွေမျိုးဆိုတော့ဒီတန်းချင်းလို့ရမယ်ဆိုတော့ကျွန်တော်တို့ကြောထားပြလာဖြစ်ပါတယ်ဒီတိုင်းပဲကျွန်တော်တို့ဒီတန်းချင်းဒီတန်းချင်းလို့ရမှာပါနိုင်ငံတကာနိုင်ငံရဲ့နိုင်ငံသားဥပဒေဆိုတာလေဒလန်ချင်းဒလန်ချင်းလောက်ရမယ်ကိစ္စ။ဒီတော့ကျမတို့ဟာရေရှည်အတွက်ဘာလုပ်ရမလဲဆိုတာအရင်ဒီကိစ္စဘာမှဒီပြဿနာတွေမဖြစ်ခင်2016ခုနှစ်ကျမတို့ရဲ့အစိုးရတက်ပြီးကလေးကမေလမှာစပြီးတော့မြန်မာရခိုင်နိုင်ငံရခိုင်ပြည်တရားဥပဒေစိုးမိုးရေးနဲ့အခွင့်အရေးအတွက်ဆိုပြီးတော့ဗဟိုကော်မတီကိုဖွဲ့ပါတယ်။အဲ့ဒီဗဟိုကော်မတီဟာကျမတို့ရခိုင်ရဲ့ရေရှည်တက်ပြနာတွေဖြည့်ဆည်းရေးကိုလိုတယ်ဆိုတာကိုသဘောပေါက်လို့ဖွဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းဒီကော်မရှင်ကဒီကျွန်တော်တို့ဗဟိုကော်မတီကနေဆိုတော့အလုပ်မစနိုင်ခင်ပဲပထမဦးဆုံးအကြောင်းဖက်တက်ခိုင်မှုတွေဖြစ်လာပြီးတော့တခြားကိစ္စတွေပေါ်လာတာဖြစ်ပါတယ်။
ဇူလိုင်လ30ရက်နေ့မှာဖွဲ့လိုက်တဲ့ရခိုင်အရေးလွတ်လပ်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးကော်မရှင်ကိုလုတ်ပိုင်ခွင့်နဲ့ကြဲကြဲပြန့်ပြန့်ပေးထားကြောင်းလည်းတောင်ဆန်းစုကြည်ကဆက်ပြောခဲ့ပါတယ်
။ကျမတို့အခုစုံစမ်းစစ်ဆေးရေးကော်မရှင်အနေနဲ့တော့သူတို့ရဲ့လုတ်ပိုင်ခွင့်ကိုကျမတို့ကြဲကြဲပြန့်ပြန့်ပေးထားမှာပါ။သူစုံစမ်းစစ်ဆေးရေးကော်မရှင်ကပါတဲ့အဖွဲ့ဝင်များအနေနဲ့အမြင့်ချင်းပြည့်စုံတယ်လို့ကျမတို့ထင်ပါတယ်။အဲဂျပန်နိုင်ငံရောတခြားပေါ်မှာမြေရှိနိုင်ငံများအားလူလတ်လူအပ်လို့ရှိလို့ရှိရင်တော့
အခုနှစ်အော်တိုဘာလ9ရက်နေ့မှာမဲခေါင်ရဝန်ဒေတာထိပ်တီးဆွေးဘဲကိုဂျပန်နိုင်ငံတိုကျိုမြို့မှာကျင်းပဖို့ရှိတာမှာဒေါက်ဆန်းစုကြည်ကအဲ့ဒီထိပ်တီးဆွေးဘဲကိုတက်မဲ့အကြောင်းသတင်းစာရှင်းလင်းပွဲအတင်းမှာပဲပြောကြားခဲ့ပါတယ်။ အဲ့ဒီထိပ်တည်းဆိုးပွဲအတွင်းဂျပန်နဲ့မဲခေါင်ရဝန်ဒေတာကနိုင်ငံတွေအကြားကန္ဓာပေါင်းစုံဖွံ့ဖြိုးတိုးတက်ရေးကိစ္စတွေကိုဆွေးနွေးသွားမယ်လို့ဆိုပါတယ်။ဒီကနေ့နေပြည်တော်မှာကျင်းပတဲ့သတင်းသာရှင်းလင်းပွဲမှာတော့ပြည်ရင်းသတင်းတောက်တွေကမေခွန်းနှစ်ခုနဲ့ဂျပန်နိုင်ငံကသတင်းတောက်တွေကမေခွန်းနှစ်ခုစီသာမေခွန်းရခဲ့ကြပါတယ်ခင်ဗျာ
။ကိုဇော်ဝင်းလိုင်စူးစီးတင်ပြခဲ့ရပါရှင်။